မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညနေပဲအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများဇင်အောင်ပါရှင်ဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ကုလသမဂ္ဂရဲ့နှစ်ပတ်လည်ထူထူညီလာခံဆက်လက်ကျင်းပနေကြမှာပဲ UN ရေးပါဝင်နိုင်ငံတကာကြံစည်တွေကိုသမ္မတဒေါ်နယ်ထရန့်ဦးဆောင်ပြီးလူညွန်ရေးကောင်စီမှတီးခြားဆွေးနွေးဆောင်ဖို့ရှိနေပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံချာကုံသွယ်ရေးစစ်ပွဲကြောင့်မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲအာရှဒေသမှာစီးပွားရေးတိုးတက်မှုနှေးကွင်းမယ်လို့အာရှဖွံ့ဖြိုးရေးပန် ADB ကခန့်မှန်းပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရည်ထဲမှာတော့ကမ္ဘာတဝန်းဆက်နွယ်ရိုင်းပင်းမှုထက်မျိုးချစ်ဝါဒနဲ့အမေရိကန်ကိုသာပထမဦးစားပေးတဲ့နိုင်ငံခြားရေးမူဝါဒကိုသမ္မတထရမ့်ကသူ့ရဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်
။ We reject the ideology of globalism and we embrace the doctrine of patriotism.
အပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူပင်လယ်ပြင်ခေဟစနစ်ကိုတလကျော်ကြာလေ့လာဆန်းစစ်နေတဲ့နော်ဝေနိုင်ငံကသူတေသနာတင်မော်တစဉ်မြမကန်ယူရန်ဒေတာတွေမှာရောက်နေတဲ့အကြောင်းရန်ကုန်မြို့အထယ်ကျုပ်ဆက်ယုံ9ယုံကအလုသမားတွေစုပေါင်းပြီးလှိုင်းတာယာမြို့နယ်အတွင်းမှာဒီကနေ့လှည့်လည်ဆန္ဒပြခဲ့ကြတဲ့အကြောင်းစရဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်
။ကုလသမဂ္ဂရဲ့နှစ်ပတ်လည်ထူထူညီလာခံမှာအီရတ်၊ယေမန်၊အာဖဂန်၊ကျူဘာ၊ဗြိတိန်စတဲ့နိုင်ငံတွေကခေါင်းဆောင်တွေဒီနေ့အလှည့်ကျဆက်လက်မိန့်ခွန်းပြောကြားကြမှာဖြစ်တယ်လို့အရှေ့လက်ပံဒေသမှာအီရတ်ရဲ့ဩဇာအချိန်ဟောလူမျိုးမျိုးတည်ကြည်စေတဲ့လက်နက်တွေမပြန့်ပွားရေးစတဲ့ကိစ္စတွေကိုတခြားအကြောင်းအရာတွေနဲ့တူလူမျိုးရေးကောင်စီမှတီးခြားဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။လူမျိုးရေးကောင်စီဆွေးနွေးပွဲကိုတော့ရန်လူရဲလွှတ်ရက်တွေရှိနေသဖြင့်အီရတ်ဆွေးရောက်ကိုဝိုင်းပယ်ထားဖို့ကမ္ဘာခေါင်းဆောင်တွေကိုမနေ့တုန်းကထူထူညီလာခံမိန့်ခွန်းမှာတိုက်တွန်းထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဥဆောင်ကျင်းပသွားမှာပါ။သမ္မတထရန့်ကတော့အီရတ်နိုင်ငံဟာအင်းနီးချင်းနိုင်ငံတွေနယ်နိမိတ်တွေနဲ့အချုပ်ချာအာဏာကိုလေးစားလိုက်နာမှုမရှိလို့အီရတ်နိုင်ငံရဲ့ကျွယ်ဝတဲ့အရေးမြစ်တွေကိုလည်းကိုကျိုးအတွက်သုံးစွဲနေပြီးအရှေ့လယ်ပိုင်းနဲ့တခြားဒေသတွေမှာမတည်ငြိမ်မှုတွေပြန့်နှံ့အောင်လုပ်နေတဲ့အကြောင်းနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထူထူညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်။သူတို့ထက်မှနှုတ်ထွက်ခဲ့တဲ့အီရတ်ရဲ့နျူကလ ియర్ လုပ်ငန်းတွေအဆုံးသတ်ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်အားလည်းအီရန်ခေါင်းဆောင်တွေအတွက်သာအကျိုးဖြစ်ထွန်းခဲ့တဲ့အကြောင်းနဲ့အချင်းဖက်ဝါရီတွေမတည်ငြိမ်မှုတွေကိုထောက်ပံ့မှုအပြင်အီရန်စီးရီးယားနဲ့ယေမန်နိုင်ငံတွေမှာတပ်ဖြတ်မှုတွေကျူးလွန်မှုအီရန်နိုင်ငံဟာစစ်သုံးစစ်ကို40ရာခိုင်လုံးနှုံနီးပါတိုးမြင့်ခဲ့တဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်
အီရန်နိုင်ငံနဲ့စီးပွားရေးလုပ်နိုင်ရေးဥရောပကုမ္ပဏီတွေကိုကူညီမဲ့ဥရောပသမ္မတရဲ့အစီအစဉ်အပေါ်အမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုကဝေဖန်လိုက်ပါတယ်။ဒီလိုကုန်သွယ်မှုတွေကိုအပြစ်ပေးနိုင်မဲ့တန်းခတ်ပိတ်ဆို့မှုကိုအမေရိကန်ဘက်ကချက်မှတ်လာနိုင်ခြင်းရှိနေတာပါ။မနေ့အင်္ဂါနေ့ကနယူးယောက်မှာအမေရိကန်အဖွဲ့တစ်ခုဖြစ်တဲ့နျူကလ ియర్ ဘိုင်အီရန်နိုင်ငံဖြစ်မလာရေးစန့်ကျင်လှုပ်ရှားမှုအဖွဲ့မှဝန်ကြီးပွန်ပီယိုမိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။ဥရောပသမ္မတ EU ရဲ့အစည်းအဝေးဟာဆိုရင်ဒေတာရင်းကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ရည်ရွယ်လှုပ်ဆောင်မှုကိုကပြက်ရပြက်လုပ်တဲ့ဆောင်ရွက်ချက်အဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံနဲ့မသက်ဆိုင်ပဲတနည်းအားနေတော့ကကုလသမဂ္ဂမှာ EU ကဒီအစည်းအဝေးကိုကျင်းညာတာပါ။ယင်းနံလိုအီရန်ရဲ့တင်ပို့ကုန်တွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွင်းကကုမ္ပဏီတွေကနေငွေပေးချေနိုင်မဲ့ Special Purpose Vehicle လို့ခေါ်တဲ့ဗဏ္ဍာရေးဆိုင်ရာဂျာဂန်လုပ်ငန်းတစ်ခုဖွဲ့စည်းဖို့ EU ရဲ့အစီအစဉ်မှာပါရှိပါတယ်။2015ခုနှစ်အီရန်နျူကလ ియర్ သဘောတူညီချက်မှာဆက်ပြီးတော့ပါဝင်နေကြတဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ရုရှား၊တရုတ်တို့နဲ့အီရန်ရဲ့ကြီးညာချက်ထဲမှာအခုလိုဖော်ပြတာဖြစ်ပါတယ်။အီရန်နျူကလ ియర్ သဘောတူညီချက်ကနေပြီးခဲ့တဲ့မေလမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကနှုတ်ထွက်ခဲ့ပြီးနျူကလ ియర్ သဘောတူညီချက်အရရပ်ဆိုင်းထားတဲ့အီရန်အပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုပြန်ပြီးချမှတ်ခဲ့တာပါ။အီရန်နိုင်ငံရဲ့နျူကလ ియర్ လက်နက်ပိုင်ဆိုင်ရေးရည်မှန်းချက်နဲ့တခြားဆိုးရတဲ့လုပ်ရက်တွေရှိနေတယ်လို့အမေရိကန်သမ္မတကပြောဆိုပြီးဒါရီကိုအီရန်ဘက်ကဆွတ်လွတ်လာရေးဖိအားပေးလိုတာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်။
ပြောနေငယ်ရဲ့ cyber internet ဆွမ်းရည်ကတနေ့တစ်ခြားပုံမှုကြီးထွားလာနေပြီးကမ္ဘာမှာထိတ်တဲရောက်လာနေတာကြောင့်အမေရိကန်ယူကောက်ပွဲတွေကိုနှောက်ယှက်ဖို့ကြိုးပမ်းနေတဲ့ရုရှားနိုင်ငံထက်တော့အန်ဒီယန်ကြီးမားကြောင့်အမေရိကန်ထိတ်တဲထောက်လိုင်းရရှိသူကပြောဆိုလိုက်ပါတယ်။ပြောနေငယ်ရဲ့ချင်းချောက်မှုဟာရည်ရွယ်ချက်ရှိရှိစနစ်တကျနဲ့တင်တယ်မှုတွေရှိရာကြောင့်ရုရှားလိုနာမည်ပြမဲ့အခြေအနေမျိုးကိုရှောင်လွှဲနိုင်ခဲ့ကြောင်းလည်းအမျိုးသားထောက်လိုင်းဌာနညွှန်ကြားမှုတန်ကုတ်ဆာပြောဆိုခဲ့တာပါ။အမေရိကန်ဖြင့် ကမ္ဘာတဝန်းနိုင်ငံတွေနဲ့အတော်အသင့်တင်ငင်နဲ့ဆက်ဆံရေးကိုခွင့်ကောင်းယူပြီးတရုတ်နိုင်ငံကရှင်ဟုန်ကောင်းကောင်းနဲ့စိုက်ဘာစွမ်းရည်ကိုပြည်တွင်းမှာမြင့်တင်ဖို့ကြိုးပမ်းလာနေတာဆိုရစရာအကောင်းဆုံးကိစ္စတစ်ခုဖြစ်တဲ့အကြောင်းလည်းသတိပေးခဲ့ပါတယ်ရှင်ချန်းဒေသကမွတ်စလင်တွေပေါ်နေနေရမှာစိုက်ဘာစွမ်းရည်ကိုစမ်းသပ်သုံးချမှုတွေရှိကြောင်းလည်းပြောဆိုခဲ့တာပါထောင်လဲရရှိရုံနဲ့လူခွင့်ရေးလှုပ်ရှားစုတွေကတော့မိသားစုတွေနဲ့ကလေးငယ်တွေပါဝင်တရုတ်စိုးရွားကဖမ်းဆီးခဲ့တဲ့ဝီဂါနဲ့တခြားမွတ်စလင်တန်းတဲ့ခြေရှိမယ်လို့ခန့်မှန်းထားပြီးဒီလူတွေကိုပညာရေးစကန်တွေကိုပို့ဆောင်ပြီးဘာသာရေးနဲ့ယဉ်ကျေးမှုကိုစွန့်လွတ်ဖို့ဖိအားပေးခံခဲ့ကြရတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်အမေရိကန်မျိုးသားထောင်လိုင်းဌာနညွှန်ကြားရေးမှူးကတော့တရုတ်စိုးရတောင်ရှိသူတွေဟာနိုင်ငံအနောက်မြောက်ဘက်မှာဒီအနေမျိုးပြည်စားနဲ့ဇီဝဗေဒဆိုင်ရာချက်လက်တွေစုဆောင်းမှုပါဝင်အစ်စ်နှစ်ထောင်လိုင်းနီးစင်းတွေကိုအသုံးပြုပြီးတရုတ်နည်းပညာကုမ္ပဏီတွေကအထူးကဥဆောင်နေကြောင်းလည်းမနေ့တုန်းကတောင်ကယ်ရိုလိုင်းနားပြည်နယ်ချာစတန်မြို့ကစစ်ဘက်ဆိုင်ရာကောလိပ်မှာကျင်းပတဲ့စိုက်ဘာလုံခြုံရေးညီလာခံမှာပြောဆိုသွားခဲ့ပါတယ်
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်ညှီတင်သွင်းခံထားရတဲ့ Brett Kavanaugh ကလိမ္မာရေးဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့စွပ်စွဲထားတဲ့အမျိုးသမီးကိုမေးမြန်းဖို့အတွက် Arizona ပြည်နယ်ကအစိုးရရှေ့နေတဦးကိုအထက်လွှတ်တော် Republican အမတ်တွေကငှားရမ်းလိုက်ပါတယ်အမျိုးသမီးရှေ့နေ Rachel Michelle ဟာဆိုရင်လိမ္မာဆိုင်ရာမှုခင်းတွေကိုတရားစွဲဆိုတဲ့အတွေ့အကြုံဆယ်စုနှစ်တွေနဲ့အချီရှိတဲ့ကျွမ်းကျင်ရှေ့နေတဦးဖြစ်တယ်လို့အထက်လွှတ်တော် Committee ဥက္ကဋ္ဌ Chuck Grassley ရဲ့ရုံးကသတင်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ Phoenix မြို့ Marie Cooper ခရိုင်ရှေ့နေရုံမှာတာဝန်ထမ်းဆောင်နေတဲ့ Michelle ကလိမ္မာဆိုင်ရာမှုခင်းတွေနဲ့အိမ်တွင်းအကြမ်းဖက်မှုတွေကိုဆောင်ရွက်တဲ့အထူးအမှုတွေဌာနရဲ့အကြီးအကဲဖြစ်ပါတယ်။ဆက်ကြောတဲ့အရွယ်တုန်းကကက်ဘနော့ရဲ့လိမ္မိုင်းဆိုင်ရာအကြမ်းဖက်တာကိုခန့်ခဲ့ရပါတယ်လို့စွပ်စွဲထားတဲ့ခရစ်စတင်ဘလက်စီဖို့ဒ်ကိုမေးမြန်းဖို့အတွက် Republican တွေကအမျိုးသမီးတဦးကိုငှားရမ်းဖို့ဖြစ်လာရတဲ့အကြောင်းကတော့လွတ်တော်ကော်မတီက Republican တွေအလုံးကအမျိုးသားတွေကြီးဖြစ်နေတာကြောင့်ပုဂ္ဂိုလ်ရေးအရာဗက်လိုက်တယ်ဆိုတဲ့အနေအထားမဖြစ်အောင်ရှောင်ရှားနိုင်ဖို့ဖြစ်ပါတယ်ဆွဆွဲချက်နဲ့ပတ်သက်ပြီးတရားသူကြီးကက်ဗနော့နဲ့ဖို့တို့ရဲ့ကြားနာပွဲကျင်းပဖို့နှစ်ရက်လောက်အလိုမနစ်အင်္ဂါနေ့မှာတော့ပါတီကြီးနှစ်ရက်ကအထက်လွှတ်တော်အမတ်တွေကြားအခြေအတင်ဖြစ်မှုကပိုပြီးတင်းမာလာပါတယ်။အထက်လွှတ်တော် Republican အများစုခေါင်းဆောင် Mitch McConnell က Democrat တွေဟာအတိမပြုတ်နိုင်တဲ့ဆွဆွဲချက်တွေနဲ့ကက်ဗနော့ကိုအပြစ်ပေးနိုင်ဖို့နာမည်ဖြတ်ဖို့ကြိုးစားနေတယ်လို့ဆွဆွဲပါတယ်။Democrat တွေဘက်ကတော့ Republican တွေက Ford ကိုနှိမ်ချဆက်ဆံတယ်လို့စွပ်စွဲပါတယ်။1980ပြည်လွန်နှစ်တွေတုန်းကအထက်တန်းကျောင်းပါတီတစ်ခုမှာ Kavanaugh ကလိမ္မိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ Ford ကစွပ်စွဲထားပြီး Kavanaugh ဘက်ကတော့အကြိမ်ငြိမ်ညှင်းဆိုထားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068.3 ဆိုင်းတိုမီတာ19 kHz 15965နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီမေကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲကြောင့်ပြပပို့ကုန်လုပ်ငန်းတွေကိုအားထားနေရတဲ့ဖွံ့ဖြိုးဆဲအာရှဒေသမှာရှင်းနေတဲ့စီးပွားထုတ်ထွက်မှုနှေးကွေးမယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကဒီနေ့ထုတ်ပြန်တဲ့ခန့်မှန်းချက်အထက်မှာဖော်ပြထားပါတယ်။အာရှဒေသရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကရှင်းနေမှာပြင်းပြ600ခန့်လုံးရှိပြီး2019ခုနှစ်အတွက်မူလက5.9ခန့်လုံးရှိမယ်လို့ခန့်မှန်းထားရတယ်။အခုခါမှာတော့5.8ခန့်လုံးသာရှိမယ်လို့ပြောင်းလဲထွက်ချက်ခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးတင်းမာမှုတွေကြောင့်ဒေသနဲ့ကုန်စည်စီးဆင်းမှုကိုရပ်ကန့်လာနိုင်လို့စီးပွားရေးကျဆင်းမဲ့အလားအလာတွေကြီးထွားလာနေတဲ့အကြောင်းလဲ ADB ရဲ့စီးပွားရေးဆိုင်ရာအရာရှိချုပ်ယာဆူယူကီဆာဝါဒါကသတိပေးပါတယ်။2019ခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်း5.8ခန့်လုံးခန့်မှန်းချက်ဟာဖွံ့ဖြိုးမှုနှုန်း4.9ခန့်လုံးသာရှိခဲ့ဘူးတဲ့2000ခုနှစ်နောက်ပိုင်းအနည်းဆုံးအဆင့်လည်းဖြစ်ပါတယ်။အာရှဒေသကနိုင်ငံပေါင်း45နိုင်ငံရဲ့စီးပွားရေးချင်းတွေကိုတွဲချက်ထားတဲ့ ADB ရဲ့အစီအစဉ်ကစားသစ်မှာဒီသောင်းရင်းစီးပွားရေးအင်အားအကြီးဆုံးလည်းဖြစ်ကမ္ဘာမှာဒုတိယလိုက်တဲ့တရုတ်နိုင်ငံဟာပြီးခဲ့တဲ့နှစ်ထဲဖွံ့ဖြိုးမှုနှုန်း6.9%ကဒီနှစ်မှာ6.6%ရှိမယ်လို့ခန့်မှန်းထားပြီးရှင်းနေမှာတော့အနည်းဆုံး6.3%ထိရှိနိုင်တယ်လို့လည်းဖော်ပြထားတာပါ။ပြီးခဲ့တဲ့နှစ်မှာဖွံ့ဖြိုးမှုနှုန်း6.8%ရှိခဲ့တဲ့မြန်မာနိုင်ငံကတော့ဒီနှစ်မှာ6.6%နဲ့ရှေ့လာမယ့်နှစ်မှာတော့900%အထိပြန်တက်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။စီးပွားရေးဖွံ့ဖြိုးမှုကိုတိုက်တန်ရမှာအရေးပါတဲ့ငွေကြေးပေါက်ပေါက်မှုနှုန်းကတော့မြန်မာနိုင်ငံမှာမနစ်က900%သာရှိမယ်ဒီနှစ်မှာ6.2%ရှိပြီးရှင်းနှစ်မှာ600%ထိပြန်ရောက်မယ်လို့လည်းခန့်မှန်းထားပါတယ်။
မြောက်ကိုရီးယားအပေါ်တစ်လျှောက်လုံးသဘောထားတင်းမာခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအခုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့ဆန္ဒရှိကြောင်းပြောဆိုလိုက်ပါတယ်။မနေ့အင်္ဂါနေ့ကုလသမဂ္ဂအထွေထွေညီလာခံမှာဂျပန်ဝန်ကြီးချုပ်အာဘေကအခုလိုမှတ်ချက်ပေးတာပါ။ထိပ်သီးဆွေးနွေးပွဲတွေဖြစ်လာရင်တော့မြောက်ကိုရီးယားဘက်ကပြန်ပေးဆွဲထားတဲ့ဂျပန်အရက်သားတွေအရေးဆဲဆုနှစ်နဲ့ချင်းအငင်းပွားမှုကိုဖြေရှင်းနိုင်ရေးအဓိကဦးစားပေးမယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်လက်တွေ့စီစဉ်နေတာတွေတော့မရှိသေးဘူးလို့ဂျပန်ဝန်ကြီးချုပ်အာဘေကပြောဆိုသွားပါတယ်ရှင်။
မလေးရှားနိုင်ငံမှာရင်းနှီးမြှုပ်နှံမှုဘဏ်လုံငန်းကြီးကနေဒေါ်လာတန်ပေါင်းထောင်ချီငွေလွဲသုံးစားမှုနဲ့ဆက်နွယ်ပြီးဝန်ကြီးချုပ်နာဂျီဘာဇဲရဲ့ဇနီးဖြစ်သူကိုအဂတိလိုက်စားမှုတိုက်ဖြည့်အေဂျင်စီကဒီနေ့ထပ်မံစစ်ဆေးမြင့်မြင့်ပါတယ်။၃လအတွင်းဒုတိယကြိမ်စစ်ဆေးမြင့်မြင့်ခံခဲ့ရတဲ့ဝန်ကြီးချုပ်ရဲ့ဇနီးဖြစ်သူရိုးစမာမန်ဆူဟာကမွန်တယ်လို့ပဲရာဇဝတ်ကြောင်းနဲ့အေးအေးယူခံရမယ့်ခြေအနေနဲ့ရင်ဆိုင်နေရတာပါ။နိုင်ငံပိုင်း 1MDB ဘဏ်လုံငန်းကနေငွေကြေးလွဲသုံးစားမှုငွေမဲခွာချမှုတွေနဲ့ဆက်နွယ်ပြီးတရားစွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ဟောင်းကတော့အပြစ်မရှိကြောင်းပြောဆိုထားပါတယ်
။ပြီးခဲ့တဲ့သတင်းပတ်တုန်းကကွယ်လွန်ခဲ့တဲ့ဗီယက်နမ်သမ္မတထရန်တန်ကွမ်းကိုအောက်မေ့ပွဲအထင်အမှတ်၂ရက်တာသတ်မှတ်ထားပါတယ်။ဗီယက်နမ်လန်လွှမ်းထားတဲ့ခေါင်းတလာထားရှိတဲ့ဟနွိုင်းမြို့ထဲကဇာပနကျင်းပမဲ့နေရာမှာပြည်သူတွေတန်းစီကာရဝပြုကြပါတယ်။ကွယ်လွန်ခဲ့တဲ့သမ္မတအတွက်ပြည်သူတွေဝမ်းနည်းပူဆွေးနေကြပြီးကွယ်လွန်ချိန်မှာတော့သမရထရန်တန်ကွိုင်းကအသက်62နှစ်ရှိပါပြီ။ကြာသပတေးနေ့မှာတော့သမရရဲ့မွေးရက်မြောက်ပိုင်းနင်ပင်ပြည်နယ်ကကျေးရွာမှာမြုပ်နှံမှာဖြစ်ပါတယ်။နှစ်ရက်ကြာနိုင်ငံတော်အောက်မေ့ပွဲနေ့မှာတော့ဖျော်ဖြေပွဲတွေအလုံးကိုရက်ဆိုင်ထားမှာဖြစ်ပါလိမ့်ရှင
်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးခဲ့တာပါ။အခုအရင်ဆုံးအမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတထရမ့်ကကမ္ဘာတဝန်းဆက်နွယ်ရိုင်းပင်းမှုထက်မျိုးချစ်ဝါဒနဲ့အမေရိကန်ကိုသာပထမဦးစားပေးတဲ့နိုင်ငံရေးမူဝါဒကိုသူ့ရဲ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာပြောဆိုလိုက်ပါတယ်။တစ်ဆက်တည်းမှာပဲကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကိုကမ္ဘာတဝန်းဆက်ဆက်ဖေးမတဲ့မူကိုဆန့်ကျင်ကြပြီးမိမိကိုယ်ကိုကာကွယ်ကြဖို့တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်ကနိုင်ငံပေါင်းစုံပါဝင်တဲ့ကုလသမဂ္ဂလိုအဖွဲ့အစည်းတွေခိုင်မာအောင်အားဖြည့်ကြဖို့နိုင်ငံခေါင်းဆောင်တွေကိုတောင်းဆိုတဲ့မိန့်ခွန်းနဲ့တော့သမ္မတထရမ့်ရဲ့မိန့်ခွန်းကလုံးဝခြားနားနေပါရဲ့။ VOA ရဲ့အင်ဖြူတော်သတင်းတော် Pasti Wida Kuswara ကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ဟုတ်ပါပြီရှင်။ကုလသမဂ္ဂထွေထွေညီလာခံကြီးကိုတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေရဲ့ရှေ့မှောင်မှာကမ္ဘာအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုရဲ့သမ္မတဒေါ်နယ်ထရမ့်ကအခုလိုကြေညာလိုက်ပါတယ်။
We reject the ideology of globalism.
ကမ္ဘာတဝန်းဆက်နွယ်မှုဝါဒရဲ့အတွေးအခေါ်ကိုကျွန်တော်တို့လက်မခံဘဲစန့်ကျင်ပြီးကမ္ဘာတဝန်းမျိုးချစ်ဝါဒထွန်းကားရေးကိုကျွန်တော်တို့ပိုက်ထွေးကြပါတယ်။တာဝန်သိတဲ့နိုင်ငံတွေအနေနဲ့အထောက်အချာအာဏာအတွက်ချင်းချောက်မဲ့အန္တရာယ်ကိုမိမိဘာသာကာကွယ်ကြရပါလိမ့်မယ်။ကမ္ဘာတဝန်းရိုင်းပင်ဖိမတဲ့မူအပြင်တခြားပုံစံအသစ်နဲ့ဖိအားတွေနဲ့လွှမ်းမိုးမှုတွေကိုအားကိုးစရာမလိုပါဘူး။
သမ္မတဒေါ်နယ်ထရမ့်ကအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့မျိုးချစ်ဝါဒဆိုင်ရာသူ့ရဲ့မူဝါဒကိုကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာချပြသွားပါတယ်။သူအာဏာရလာပြီးတဲ့နောက်ပိုင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့ရှေ့ပြောင်းနေထိုင်သူများအရေးကမ္ဘာတဝန်းရိုက်ခတ်မှုအဖွဲ့အစည်းအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်ခဲ့ပါတယ်။သူ့မိန့်ခွန်းကကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့ကုလသမဂ္ဂအဖွဲ့အစည်းကြီးခိုင်မာအောင်တောင်းဆိုတဲ့မိန့်ခွန်းနဲ့တော့တခြားစီဖြစ်သွားပါတော့တယ်။
Individual leaders have the duty to advance the
world. ဘောဇိုဒူးချင်းစီအနေနဲ့ကိုယ့်ရဲ့ပြည်သူတွေတာယာဝါပြောရေးတိုးတက်အောင်ဆောင်ရရမယ့်တာဝန်ကိုယ်စီရှိကြပါတယ်။ဒါပေမဲ့ဒီထက်မကပိုပြီးတော့နည်းနည်းပါတယ်။အလုံးတညီတညွတ်ထဲကောင်းမွန်တဲ့ဘုံယူမှန်းချက်အတွက်ဆောက်ရှောက်သူတွေအနေနဲ့ဒီနိုင်ငံစုံပါဝင်တဲ့စနစ်ကြီးခိုင်မာရေးပြည်နယ်ရှင်သန်ရေးနဲ့ပြည်ပြင်ပြောင်းလဲရေးအတွက်ပံ့ပိုးပေးကြရမယ့်တာဝန်တွေလည်းရှိပါတယ်။
သမ္မတထရမ့်မနစ်ကပြောခဲ့တယ်ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာလေအမေရိကန်သားပထမဦးစားပေးဆိုတဲ့ခေါင်းစဉ်နဲ့အလေးထားပြောခဲ့တာကိုဒီနေ့ဒုတိယအကြိမ်မှာလေထပ်ပြီးပြောသွားတာဖြစ်ပါတယ်သမ္မတဥဘာမလက်ထက်ကနိုင်ငံသားရေးမူဝါဒနဲ့တော့လုံးဝခြားနားပြီးအပြောင်းလဲကြီးပြောင်းလဲခဲ့ပါတယ်
Binding ourselves to
ကျွန်တော်တို့လုံခြုံရေးရေရှည်စိတ်ချရအောင်နိုင်ငံတကာလှုပ်ထုံးလုပ်နည်းတွေနဲ့ကျွန်တော်တို့ထဲထဲဝင်ဝင်လိုက်နာကြရမှာဖြစ်ပါတယ်ဒါကျွန်တော်တို့အတွက်တသက်ပဲမှန်တာမဟုတ်ပါဘူး
TPP လို့ခေါ်တဲ့ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများမိဖက်အဖွဲ့ ပဲရစ်ဥရုယာဒီသဘောတူစာချုပ်နဲ့အီရန်နျူကလ িয়ার ရေးသဘောတူညီမှုတွေကနေအမေရိကန်နှုတ်ထွက်ဖို့တမရထရန့်ဆုံးဖြတ်ခဲ့တယ်လို့ WTO ခေါ်ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး NAFTA ခေါ်မြောက်အမေရိကနိုင်ငံများအခွင့်အလွတ်ကုန်သွယ်ရေးသဘောတူစာချုပ်နဲ့ NATO မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ကနေလေနှုတ်ထွက်မယ်လို့ချိန်ချောင်းနေတာပါနိုင်ငံခြားဆက်ဆံရေးကောင်စီရဲ့သုတေသီ Charles Kupchan ကတော့ထရန့်ရဲ့မူဝါဒတွေဟာအမေရိကန်ခေတ်လွန်နဲ့အနောက်ကဘာခစ်နောက်ပြန်ဆွဲနေတာကိုအသက်သွင်းကျင်ပုံရတယ်လို့တုံ့တန်လိုက်ပါတယ
်။ He wants to go back to a world.
သူကအချုပ်ချာအာဏာခိုင်မာတဲ့ကိုကျိုးစည်းဝါးပဲကြီးတဲ့နိုင်ငံတွေရှိတဲ့ကဘာကိုပြန်သွားကျင်တဲ့သဘောရှိပါတယ်။အမေရိကန်ပထမ၊ဂျာမနီပထမ၊တရုတ်ပထမ၊ဂျပန်ပထမစတဲ့ကိုယ်နိုင်ငံပဲဦးစားပေးတဲ့ကဘာကြီးဖြစ်စေချင်တာပေါ့ဗျာ။အားလုံးကိုယ့်အလုပ်ကိုလုပ်ကြဖို့ပလဲစိတ်ကန်တိုက်ခိုက်မှုကနေသမ္မတအိုဘားမားလက်ထက်ထိအခြေအနေတကယ်ကိုပြောင်းလဲသွားမယ်ဖြစ်ပါပဲ။စိတ်တူသဘောတူနိုင်ငံတွေရဲ့အကျိုးစီးပွားနဲ့ကျွန်တော်တို့အကျိုးစီးပွားဆက်ဆက်ပြီးကျွန်တော်တို့တွေးခဲ့ကြတယ်စန့်ကျင်တာတွေမလုပ်ခဲ့ကြပါဘူ
းကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်တာမတ်ကြီးနီကီဟေလီကတော့အမေရိကန်အပြောင်စုအနေနဲ့နိုင်ငံစုံပါဝင်တဲ့အဖွဲ့အစည်းကြီးတွေမှာပါဝင်ဖို့ဆန္ဒရှိသေးပါပဲလို့အခုလိုပြောပါတယ်
But not in the way that they're mandated.
ဒါပေမဲ့အဲ့ဒီအဖွဲ့အစည်းတွေအနေနဲ့အမေရိကန်ပြည်ထောင်စုကဘာလုပ်တယ်ဒါမှမဟုတ်အမေရိကန်ပြည်သူတွေကကျူးကျော်ဆွတ်ဖက်တယ်ဆိုတာမျိုးလက်ညှိုးထိုးပြဖို့လုပ်ပိုင်ခွင့်ပေးထားတဲ့ပုံစံမျိုးကတော့နီးလည်းမကြပါဘူ
း။သမ္မတထရမ့်ကနိုင်ငံတော်များများနဲ့နေတိုးလိုမဟာမိတ်အဖွဲ့ကိုတောင်းအမေရိကန်အပေါ်အခွင့်အရေးယူတယ်လို့မကြာခဏဆွတ်ဆွဲနေတာပါ။ဒါပေမဲ့သူ့ကိုအမဂန်ထောက်ခံသူတွေကတော့ထရမ့်ရဲ့နိုင်ငံစုံဝါဒလက်မခံတာဟာသူ့ရဲ့ America Great Again အမေရိကန်ပြည်ထောင်စုပြန်လည်ကြီးမြတ်စေရမယ်ဆိုတဲ့မဲဆွယ်စည်းရုံးရေးဂရုစကားကိုအကောင့်ထဲဖော်နေတာဖြစ်တယ်လို့ယူဆနေကြပါတယ်ရှင
်။ဆရာရှင်များရှင်ဒီမနက်ငယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြည်လဲတင်းမြတ်ရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို FUE ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FUE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းဖက်ချက်ပြီးချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။စနေနေ့တဲ့လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။တော်ဒါရှင်တို့အခုနားဆင်နေကြတာက VOA ရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံကမ်းရိုးတန်းဒေသတွေမှာသုတေသနတင်မော်တစဉ်ရောက်ရှိနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကမ်းရိုးတန်းဒေသတွေမှာပြီးခဲ့တဲ့နှစ်ပိုင်းတွေကစစ်တမ်းတွေအရ၅တယံဇာတနဲ့၅မျိုးခွဲတွေတိတိတသာညော့နေသွားတဲ့အကြောင်းကိုမြန်မာနိုင်ငံဆိုင်ရာနော်ဝေးတန်မတ်ကြီး Miss Tonet Tennis ကVOA ကိုပြောပါရယ်ပင်လယ်ပြင်ဂေဟာစနစ်ကိုတလကျော်ကြာလိလဆန်းစစ်နေတဲ့နော်ဝေနိုင်ငံကသုတေသနတင်မော်တစဉ်လဲမြမကန်ယူရန်ဒေတာတွေမှာရောက်ရှိနေပါရယ်ဒီတင်မော်အကြောင်းကိုတန်မတ်ကြီးမစ္စတိုနက်တန်နစ်ကို VOA မြန်မာပိုင်းအစီအစဉ်အက်ဒီတာဦးသိန်းထိုင်ဦးရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားပါရယ
် really thanks for your time and for this interview we have learned that Norway
တန်မတ်ကြီးခင်ဗျာတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်မြန်မာနိုင်ငံနောက်ဖက်ပိုင်းရခိုင်ပြည်နယ်နဲ့ပြယောရီမြို့ဝကျွန်းပေါ်ရဲ့ကံယူတန်းတစ်လျှောက်မှာနော်ဝေနိုင်ငံသုတေသနတင်မော်တစဉ်ပင်လယ်ပြင်ငါးတန်ဇာတနဲ့ငါးမျိုးခွဲတွေအကြောင်းသုတေသနလုပ်နေတယ်လို့သိရပါတယ်။ခါနဲ့ပတ်သက်လို့ရှင်းပြပေးပါခင်ဗျာ
။ It was the research vessel Dr. Fritjof Nansen was
reading. Dr. Fritjof Nansen လို့ခေါ်တဲ့သုတေသနတင်မော်ဟာမကြာခင်ကပဲမြန်မာနိုင်ငံကိုရောက်လာပါတယ်။ဒါတင်မော်အတွက်ပါတိစောက်ပြီးတာတစ်နှစ်ပဲရှိပါသေးတယ်။တိတ်ကိုခင့်မိပြီးနောက်ဆုံးပေါ်နည်းပညာတွေတုံးထားပါရယ်တိရီလင်္ကာကနေဘင်္ဂလားဒေ့ရှ်နိုင်ငံချစ်တကောင်းမှာရန်နာပြီးရန်ကုန်ကိုရောက်လာတာပါထိုင်းနိုင်ငံကန်ယူတန်းကိုသွားပြီးရင်ခီးစဉ်တာဝန်ပြီးဆုံးပါပြီဒါကတတိယမြောက်သူတေတနာတင်မောပါတင်မော၃ဆင်းလုံးမြမပြီးကိုအရင်ကလည်းရောက်ခဲ့ဘူးပါရယ်မြမနိုင်ငံကိုသူတေတနာလောက်ရတဲ့အချိန်ကဒါ၅ချိန်မြောက်ပါနော်ဝေးနိုင်ငံတမိုင်းမှာအရှိကြဆုံးဖွံ့ဖြိုးရေးဆိုင်ရာစီမံချက်ပါပဲနှစ်ပေါင်း40ရှိနေပါပြီ40
years ပင်လယ်ပြင်ထဲမှာရောက်နေတဲ့ plastic mic ဘိုင်းစားဒီနောက်ဒီ plastic mic ဒီကြောင့်ငါးဒီမှာဘလောက်စိတ်တင်တယ်လဲဆိုတဲ့အချက်တွေကိုလည်းလ လေးလာတဲ့အကြောင်းသိရပါတယ်မြန်မာနိုင်ငံမှာပထမဆုံးဒီကိစ္စကိုလေးလာတာဆိုပြီးတော့လေသတင်းတွေရေးပါတယ်ဟုတ်ပါပါခင်ဗျာ
In the Nansen program, what the vessel has done.
မနက်ငယ်ကိုလာရောက်သူတည်တနာပြူတိုင်းနန်ဆန်အစီအစဉ်ရမြမပင်လေပင်ဒီမှာ၅မျိုးကွဲတွေဘလောက်ရှိတယ်လဲဆိုတာကိုအရင်ကလေ့လာခဲ့တာပါဒီတစ်ခေါက်မှာတော့ plastic အမိုက်တွေလည်းလေ့လာပါတယ်ပင်လေပင်ထဲမှာရှိနေတဲ့ plastic အမိုက်တွေရဲ့နမူနာတွေကိုယူခဲ့ပါတယ
် in the ocean and took samples of microplastic in the ocean
ဒီလိုပင်လေပင် gas နဲ့ဆက်ဆက်ပြီး plastic အမိုက်ပိုင်းစားတွေကိုသူတည်တနာလုပ်တဲ့အခါမှာဘလို့အချက်တွေကိုတွေ့ရှိပါပါလေခင်ဗျာအရင်ကလုပ်ခဲ့တဲ့သူတည်တနာတွေနဲ့ရောဘလို့ကွာခြားချက်တွေရှိပါပါလေခင်ဗျာ
What I know now is that this time it was 19 scientists.
ဒီမှာဒီလောက်ကတော့ဒီတစ်ခေါက်မှာမြန်မာနိုင်ငံကသုတေသနပညာရှင်16ယောက်နဲ့နော်ဝေနိုင်ငံကပညာရှင်တွေနဲ့သုတေသနလုပ်ငန်းတွေလက်တွဲဆောင်ရွက်ခဲ့တာပါ။ပင်လယ်ပြင်ကစူးစမ်းရှာဖွေထားတဲ့နမူနာမျိုးကွဲတွေကိုမော်လမြိုင်ရန်ကုန်ပတိန်နဲ့ဗိတ်သက်ကတိုတွေကိုယူသွားပါလိမ့်မယ်။အဲဒီမှာရှာဖွေတွေ့ရှိတာတွေကိုစမ်းသပ်ပါမယ်။မြန်မာနိုင်ငံစိုက်ပျိုးရေးမွေးမြူရေးဝန်ကြီးဌာနကအရာရှိတွေမားလုံငန်းဌာနကအရာရှိတွေနဲ့လေးလာကြည့်ရှုပါလိမ့်မယ်2018ခုအတွက်တော့တွေ့ရှိချက်တွေကိုပြောဖို့တိတ်ဆောပါသေးတယ်အရင်စူးစမ်းလေးလာတွေ့ရှိချက်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်ငါတယံဇာတပမာဏတိတိတတယောနေတော့တာတွေ့ရတယ်ပထမဆုံးအချိန်ဒီကိုလာပြီးစူးစမ်းတဲ့အချိန်1989နဲ့2015အတွင်းကိုနှိုင်းယှဉ်တာမှာတိုးတက်မှုအနည်းငယ်ရှိတာလည်းတွေ့ရပါတယ်တိုးတက်မှုကတော့ကျွန်မဝန်ကြီးဌာနအရာရှိချုပ်နဲ့တွေ့ဆုံပြောတဲ့အခါသိရသလောက်ကဒီပငါဖန်းသင်္ဘောတွေဝင်ရောက်ဖန်းစည်းတာကိုကန့်တက်လိုက်တာကြောင့်ဖြစ်ပါတယ
် in the number of the fish stock here
this research ဒီသုတေသနစီမံချက်ဟာ1922ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်စူဇန်ရှာဖွေရေးသမားဒေါက်တာဖရစ်ချော့နာဆန်ဂုံပြုပြီးတော့1985ခုနှစ်မှာစတင်တည်ထောင်ခဲ့တာလို့သိရပါတယ်စူဇန်ရှာဖွေမှုတွေနဲ့အတူဘယ်လိုကူညီထောက်ပံ့မှုတွေကိုနော်ဝေနိုင်ငံပေးပါသလဲခင်ဗျာ
As you rightly say, the program, nonsense.
ရှင်ပြောတဲ့အတိုင်းပါပဲ။ဒီစူးစမ်းရှာဖွေရေးစီမံချက်ကနှစ်40ရှိနေပါပြီ။မြန်မာနိုင်ငံကမ်းလွန်ကရတဲ့သုတေသနနမူနာအများများကိုတင်ဆက်ထားပါတယ်။အာဖရိက၊အိန္ဒိယစတဲ့နိုင်ငံတွေမှာလည်းသုတေသနလုပ်ပါတယ်။အဲ့ဒီနိုင်ငံတွေကအစိုးရတွေအနေနဲ့မူဝါဒတွေချမှတ်နိုင်အောင်သုတေသနလုပ်ငန်းကအထောက်အကူပြုပါတယ်။သင်မောသွားခဲ့တဲ့နိုင်ငံတွေကပညာရှင်တွေ၊နော်ဝေနိုင်ငံကပညာရှင်တွေ၊ကုလသမဂ္ဂ၊စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကပညာရှင်တွေပူးပေါင်းဆောင်ရွက်သွားတာပါ။မြန်မာနိုင်ငံကပညာရှင်တွေအတွက်သုတေသနအချက်လက်တွေရှာဖွေကူညီပေးတာပါ
။ The Myanmar scientists afterwards to them to help them to look into the different findings and to use the data.
သတင်းမှားဆက်နေနေရမြန်မာနိုင်ငံကိုရောက်လာတယ်လို့သိရပါတယ်။ချခိုင်ကံယိုရန်းနဲ့အယောရီမြို့ဝကျွန်းပေါ်ရဲ့ကံယိုရန်းတွေကိုသွားပြီးရင်တခြားဘေးနေရာတွေကိုခီးဆက်ဖို့ရှိပါသေးတယ်ခင်ဗျာ
They have been along the whole coast
ချခိုင်အယောရီတနင်္လာရီနဲ့ကံယိုရန်းအောက်ဖက်တီကံယိုရန်းတလျှောက်လုံးကိုသွားပြီးသုတေသနအချက်လက်တွေကိုစူးစမ်းရှာဖွေသွားမှာပါမြန်မာနိုင်ငံပြီးရင်ဒီတစ်ခေါက်တာဝန်တွေပြီးဆုံးပါပြီတင်မောပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေလုပ်ဖို့တောင်အာဖရိကကိုထွက်ခွာမှာဖြစ်ပါတယ
်ဦးသိန်းထိုင်ဦးတွေ့ဆုံမေးမြန်းထားတာပါအခုဆက်ပြီးတော့ရန်ကုန်မြို့အထည်ချုပ်ဆက်ယုံကအလုသမားတွေစုပေါင်းဆန္ဒပြခဲ့ကြတဲ့အကြောင်းကိုနားဆင်ရပါမယ်။အလုရှင်နဲ့အလုသမားကြားအငင်းပွားမှုပဋိပက္ခတွေအ мян ဆုံးဖြေရှင်းပေးဖို့နဲ့လောက်ခလာစာများရှိတာတွေကိုဖြေရှင်းပေးဖို့ဒီကနေ့ရန်ကုန်မြို့အထည်ချုပ်ဆက်ယုံ9ယုံကအလုသမားတွေစုပေါင်းပြီးလှိုင်တာယာမြို့နယ်အတွင်းမှာလှည့်လည်ဆန္ဒပြခဲ့ကြပါတယ်။အပြည့်အစုံကိုကိုရိုင်းသတင်းသွားယူခဲ့တဲ့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ။
အလုသမားခေါင်းဆောင်တွေအလုထုတ်ခင်ရတာအလုပိတ်ရောကြီးမရတာလုခလာစာမရရှိတာတွေအတွက်တာဝန်ရှိသူတွေအနေနဲ့အမြန်ဆုံးဖြည့်ရှင်းပေးဖို့တောင်းဆိုတာဖြစ်တယ်လို့ဒီကနေ့ဇနပြပွဲမှာပါဝင်တဲ့ဖူးရင်အထည်ချုပ်စေယုံကမတ်တထားဆွေကပြောပါတယ
်အခုဆိုလို့ရှိရင်ဖူးရင်အလုသမားတပည့်ဟာ38ရက်မြောက်တောင်ရှိနေပြီ38ရက်မြောက်ရှိနေတဲ့အဲအခြေအနေမျိုးမှာဟိုအလုသမားတွေအနေနဲ့အခက်ခဲတဲ့မျိုးစုံတွေ့ကြုံတွေ့နေရတယ်အကုန်လုံးအဆက်အသွယ်ရရာကျမကြီးရမှာစအခက်ခဲတဲ့မျိုးစုံကြုံတွေ့နေရအဲ့ဒီကြုံတွေ့နေရတဲ့မျိုးစုံကြုံတွေ့နေရတဲ့ဥစ္စာရပောင်းနေရလဲကြာရှည်လာပြီဒါတော်မှပဲဘောနော်ဟိုတာဝန်ရှိတဲ့လူတွေအနေနဲ့ရမြို့တိတိရဲရောက်ညှိနှိုင်းပေးဆောင်ညှိနှိုင်းပေးတာမျိုးတွေမရှိဘူးဘောနော်ဒီလိုမျိုးမရှိတာဖြစ်တဲ့အတွက်ဒီဘက်ကမျိုးတော့အလုသမားတွေနဲ့စုပေါင်းပြီးတော့ဒီလုံသမားတို့ရဲ့ကိုသားကိုလှောက်ရအောင်လှောက်ဆောင်ရခြင်းဖြစ်တယ
် Great Wings ဖနက်ဆက်ယုံ MDM ဖနက်ဆက်ယုံ Central Star အထည်ချုပ်ဆက်ယုံဖူရင်အထည်ချုပ်ဆက်ယုံနဲ့မြန်မာ Info Chat ဖနက်ဆက်ယုံတွေကအလုံသမား300လောက်ဆန္ဒပြပွဲမှာပါဝင်ကြပါတယ်2014ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အလုံသမားရေးရအငြင်းပွားမှုဖြည့်ဆည်းရေးဥပဒေအရအလုံသမားပြည်ထနာတွေကိုအရက်ဖက်တရားရုံးမှာပဲဖြည့်ဆည်းဖို့အဆုံးဖြတ်ခဲ့တာကြောင့်တဦးချင်းစီအတွက်
အကာအကွယ်မရှိတော့တလို့ဖြစ်နေရတဲ့အကြောင်းဒီကနေ့စရပြပွဲမှာပါဝင်ရတဲ့ကိုယ်ရဲနိုင်ဝင်းကအခုလိုပြောပါရတယ်။တူချင်းအငင်းပွားမှုရပက်တရားရုံးတွေကိုစေလွတ်နိုင်တယ်ဆိုတော့ဟိုကုန်းမတဆန်းချက်ကိုဒါဝင်ကြီးဌာနညွှန်ကြားချက်ထုတ်လိုက်တဲ့အခါကျတော့ဘာဖြစ်သွားလဲဆိုတော့ဒီတူချင်းအငင်းပွားမှုနဲ့တမကဝင်မှုတဲ့အငင်းပွားမှုတွေကိုအလုံးသမားဒီခုံသမားကြီးကောင်စီတို့ကမဖြေရှင်းတော့ဘူ ော့မရပဲအခု Facebook မှုတွေဖြစ်နေတယ်နောက်တစ်ခါဘယ်လောက်ထိသိုးသွားလဲဆိုတော့ဒီဥပဒေကတကယ်တမ်းအခုဖြစ်နေတာကကျွန်တော်တို့တိုင်းပြည်မှာအလုံသမားတက်မကပေါင်းကဟိုအလုံသမားတွေဖွဲ့ချက်တက်မကပေါင်းကဒီ930ကျော်လောက်ရှိတယ်အဲ့တော့အပွဲဝင်အားလုံးက9000ကျော်လောက်ရှိတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်အလုံးလုံးနဲ့အင်အား23000လောက်ရှိတယ်အဲ့တော့ဒီဥပဒေက23000လောက်ကိုဖြည့်ရှင်းပေးတဲ့ဥပဒေမဟုတ်ပါဘူးလူ9000တွေဖြစ်တဲ့ဥပဒေဖြစ်လာတယ်အဲ့ဒါတွေအခြေခံပြီးခုနှစ်နာဆုံးရှုံးမှုတွေဖြစ်လာတဲ့အခါကျဒီနေ့အလုသမားတွေဆန္ဒပေါ်ထုတ်ကြတယ်ဆန္ဒပြတယ်သူတို့နှစ်နာမှုတွေပေါ့
ဖွင့်ရင်အထက်ချုပ်စက်ရုံကအလုသမားခေါင်းဆောင်30ယောက်ကိုမကြခင်လပိုင်းတွေအတွင်အလုထုတ်ခဲ့တာကြောင့်ဩဂုတ်လ21ရက်နေ့ကစတင်ပြီးဒီကနေ့အထိစက်ရုံရှိမှာအလုသမားတွေပိတ်ဆို့ဆန္ဒပြနေကြတာပါအလုရှင်အလုသမားအကြားအငင်းပွားမှုတွေဖြစ်ခြင်းတဲ့နေရာမှာအလုရှင်ဘက်ရောအလုသမားဘက်ပါဘက်စလုံးနှစ်နာမှုတွေမရှိဘဲဖြည့်ရှင်းနိုင်တဲ့အမျှတတဲ့ဥပဒေတွေထပ်ပေါ်လာဖို့ဆန္ဒပြအလုသမားတွေကတောင်းဆိုနေကြပါလေခင်ဗျာ
ကိုကောင်းဆိုင်သတင်းပေးပို့ထားတာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV Season ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
ကျွန်တော်တို့ကနေပတ်လည်ထွေထွေညီလာခံမှာအီရတ်၊ယင်မန်၊အာဖဂန်၊ကျူဘာ၊ဗြိတိန်စတဲ့နိုင်ငံတွေကခေါင်းဆောင်တွေဒီနေ့လက်ချဆက်လက်မင်းငုံပြောကြားကြမှာဖြစ်သလိုအရှေ့လယ်ပိုင်းဒေသမှာအီရန်ရဲ့ဟောစာရှိန်ဝါလူမျိုးများတွေ့ချစေတဲ့လက်နက်တွေမပြန့်ပွားရေးနဲ့တက်ဆိုင်တဲ့ကိစ္စတွေလို့တခြားအကြောင်းအရာတွေနဲ့အတူလူမျိုးရေးကောင်စီမှာတရားစွဲနေဖို့လည်းစီစဉ်ထားပါတယ်။ရန်လူရဲလူရဲတွေရှိနေတဲ့မြအီရန်ဆွေရကိုဝိုင်းပယ်ထားဖို့ကမ္ဘာခေါင်းဆောင်တွေကိုမနေ့တုန်းကထွေထွေညီလာခံမင်းငုံမှာတိုက်တွန်းထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဦးဆောင်ပြီးလူမျိုးရေးကောင်စီဆွေးနွေးပွဲကိုကျင်းပသွားမှာပါ။သမ္မတထရန့်ကတော့အီရန်ဟာအင်းနီချင်းနိုင်ငံတွေနယ်နိမိတ်တွေနဲ့အချုပ်ချာအာဏာကိုလေးစားလိုက်နာမှုရှိတယ်လို့အီရန်နိုင်ငံရဲ့ကြော်ဝါတဲ့ရေးမြစ်တွေကိုလည်းကိုချိုးအတွက်တုံ့ဆက်ပြီးအရှေ့လယ်ပိုင်းနဲ့တခြားဒေသတွေမှာမတည်ငြိမ်အောင်လုပ်နေတဲ့အကြောင်းကုလသမဂ္ဂထွေထွေညီလာခံမင်းငုံမှာပြောဆိုထားတာပါ။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်တင်သွင်းခံထားရတဲ့ဘရက်ကာဗနော့ဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆွဲထားတဲ့အမျိုးသမီးကိုမင်းမြတ်မှုအတွက်အရီဇိုနာပြည်နယ်ကဆိုရရှင်တူကိုထက်လက်တော်ပြည်ပကမတ်တွေကငားရန်ထားပါတယ်။အမျိုးသမီးရှင်နေရွှေရှဲမချေအားဆိုရင်လိမ်မှုဆိုင်ရာမူခင်းတွေကိုတရားဆွဆွဲတဲ့အတွေ့အကြုံဆက်စစ်ဒီနေ့နဲ့ချီပြီးရှိတဲ့ကျွမ်းကျင်ရှင်းနေသူဖြစ်တဲ့အကြောင်းတလွတ်တော်ကော်မတီဥက္ကဋ္ဌချက်ခရစ်လီရဲ့သတင်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။တရုတ်နိုင်ငံရဲ့ Cyber Internet စွမ်းရည်တနေ့တစ်ခြားပုံမူကြီးထွားလာနေပြီးကွာမှာထိတ်တန့်ရောက်လာနေတဲ့အကြောင်းအမေရိကန်ရွေးကောက်ပွဲတွေကိုနှောက်ယှက်ဖို့ကြိုးပမ်းနေတဲ့ရုရှားနိုင်ငံတက်တော် NDA ကြီးရဲ့အကြောင်းအမေရိကန်ထိတ်တန့်တောင်းလဲရရှိသူကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ချင်းချောင်းမှုဟာရွေရွေရှိရှိစနစ်တကျနဲ့တင်းတင်းမှုမှုရှိတဲ့အတွက်ရုရှားလိုနာမည်ပြတ်မဲ့ခြေနေမျိုးကိုရှောင်လွှဲနိုင်ခဲ့တဲ့အကြောင်းလဲအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုဒန်ကုတ်ဆာပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်စုပွဲကြောင့်ပြပတ်ဖို့ကုန်လုပ်ငန်းတွေကိုအားထားနေရတဲ့ဖွံ့ဖြိုးဆဲအာရှဒေသမှာရှိနေတဲ့ဖွံ့ဖြိုးရေးထိုးထွင်းမှုနှေးကွေးမယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကဒီနေ့ထုတ်ပြန်တဲ့ခန့်မှန်းချက်တွေမှာဖော်ပြထားပါတယ်။အာရှဒေသရဲ့စီးပွားရေးဖွံ့ဖြိုးမှုနှောင်းဟာရှိနေမှာပြည်မြ600ရာနှုန်းနှာရှိမယ်ဆိုပြီးခန့်မှန်းထွက်ချက်ထားတာပါ
။တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Skip Silk ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်း VOE မြန်မာဘာသာအစီအစဉ်တွေကိုလိုင်းတူမီတာ16925ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများတစ်စင်အောင်ပ
This program has come to you from the Voice of America, Washington. From Washington.